ပင်လယ်ဒေ့ရှ်မှာကိုလိုနီကြရတဲ့ရိုဟင်ဂျာတွေထားနေပြန်ရေးအတွက်ဒုက္ခသည်တွေနဲ့မြန်မာအစိုးရကလည်းအဖွဲ့အစည်းစီးနှမှုတွေမှာအပြုသဘောဆောင်တယ်လို့ပင်လယ်ဒေ့ရှ်အစိုးရတာဝန်ရှိသူကပြောဆိုထားပါတယ်။ရိုဟင်ဂျာတွေထားနေပြန်ရေးလူခုရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အရှရာကြီးရဲ့ဒုတိယတာဝန်ကဖီလ်ရော့ဘတ်ဆန်နဲ့ဖီလ်အရှရာဌာနကအီဗန်မဲလ်မန်တို့ဆက်သွယ်နေမှုတွေကလည်းမတင်ဒီကကကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ဆရာ။
ဒီနေ့ရက်ဆိုင်ကကော့စက်ပဇာကလိုဟင်ဂျာဒုက္ခသည်စခန်းတွေမှာပြီးခဲ့တဲ့စနေနေ့တနင်္လာနေ့တွေကမြန်မာနိုင်ငံတိုင်းဝန်ကြီးဌာနအမြဲတမ်းအကျွမ်းဝင်ဦးမြင့်သူခေါင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့လိုဟင်ဂျာဒုက္ခသည်ခေါင်းဆောင်တွေဌာနေပြန်ကြီးဆွေးနွေးခဲ့ကြပါတယ်။နှစ်ရက်တာဆွေးနွေးမှုတွေအပြီးမှာတော့တိုးတက်မှုတွေရှိတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ်။ဒုက္ခသည်တွေနဲ့မြန်မာဆွေးရာချဆွေးနွေးမှုတွေထပ်လုပ်ဖို့လည်းသဘောတူခဲ့ကြပါတယ်။ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပေးရေးမြန်မာဆွေရဘက်ကဥပဒေအတိုင်းဆောင်ရွက်မယ်လို့ပြောဆိုထားတာကြောင့်ဒုက္ခသည်တွေဌာနပြင်းကြီးဟာအရင်အခြေအနေထက်ဘာမှပိုကောင်းမလာမဲ့အပေါ်စိုးရိမ်ကြောင်း HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှဆိုင်ရာဒုတိယတာဝန်ခံ Phil Robertson ကပြောပါတယ
် Myanmar wants to get the Rohingya back right now and it isessentially playing games with the discussions about citizenship.
နမစတီယာကရိုဟင်ဂျာတွေကိုအခုပြန်ပြီးခေါ်ကြနေပြီးနိုင်ငံသားဖြစ်ခွင့်ကိုဆွေးနွေးမှုနဲ့အံပြဆောင်ရွက်နေတာပါ။ရိုဟင်ဂျာတွေကလည်းသူတို့ဌာနမပြောင်းခင်မှာအဓိကလိုအပ်ချက်တချို့ကိုသတ်မှတ်ထားပါတယ်။ပထမတစ်ချက်ကနိုင်ငံသားဖြစ်ခွင့်ပါ။ဒုတိယတစ်ချက်ကတော့လုံခြုံရေးပါ။တတိယအချက်ကတော့သူတို့ဌာနပြောင်းတဲ့အခါမှာသူတို့အခွင့်အရေးကိုလေးစားဖို့ဖြစ်ပါတယ်။နိုင်ငံသားဖြစ်ခွင့်ကိစ္စနဲ့ပတ်သက်တဲ့ပြဿနာကတော့သူတို့ကမြန်မာဆွေရဲ့ဂရုတွေကိုမယုံကြတာပါသူတို့လူလုကင်းကနိုင်ငံသားဖြစ်တင်ကြတာပါနိုင်ငံသားဖြစ်ရေးကွဲပြားတဲ့ပုံစံအများပြားပါတဲ့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေရဲ့ထက်ခဲတဲ့လုပ်ငန်းစဉ်အများပြားအတိုင်းဆောင်ရွက်ရမယ်လို့မြန်မာဆွေရကပြောဆိုနေတာပါဒါကရိုဟင်ဂျာတွေအတွက်တော့မကောင်းတာပါဘူးဘာဖြစ်လို့လဲဆိုတော့ဒါကသူတို့နှစ်ပေါင်းများစွာရင်ဆိုင်ခဲ့ရတဲ့အခြေအနေအတိုင်းပဲဌာနေပြောင်းရမှာဖြစ်လို့ပ
ါဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာဆွေရကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ဆွေးနွေးမှုတွေမှာတော့ပြည်ပြည်လည်လည်ရှိခဲ့ပါတယ်။မြန်မာဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခံရေးဆောင်ရွက်လာတာကနိုင်ငံတကာရဲ့ဖိအားကြီးကြောင့်လည်းဖြစ်တယ်ဆို HRW ရဲ့အာရှရေးရာဒုတိယဌာဝန်ခံ Phil Robertson ကရှုမြင်ပါတယ်
။ Well, Myanmar is facing a lot of international pressure. I think thatThe Rohingya crisis has become
Rohingya people ka ga Myanmar ne nan nga atai wan ja ma atao ya de de ku phit la le lo tin ma le da jaung Myanmar ba ga di tetana ko phin shin mo myo lin ni ya ba di lu re tha me pyan yi twe Myanmar ba ga phin shin che de ku thwa la ko myo lin ni ya ba di ja ga ga ro Bangladesh ka le di lu re tru nan nga ne ma shi ni da ko ma chin nat ba bu Bangladesh ba ga ne zat de phun bi di lu de ko let khan sei da ga lu da chin san na mo ne lu khu yi san ya yee ba de chi lan de ya a ni ne saung ya che de so da goပင်မတိရှိနေတဲ့နိုင်ငံတကာအတိုင်းဝန်ကြားနားလည်ခဲ့ကြပါတယ်။ဒါပေမဲ့ကာလတစ်ခုထိနေတိုင်းကြာပြီးတော့ဌာနပြောင်းရမယ်လို့တွေးထင်ခဲ့ကြပါတယ်။ဒါပေမဲ့ဒီလူတွေကအချိန်ကပ်သက်ချက်မရှိကြာသွားနိုင်တဲ့ဆိုတာကိုပင်မတိရှိဘက်ကရှင်းပြလာပြီးသိပြီးစိတ်ပြနေတာပါ။ဒါပြင်လူတွေကိုတတိဖုံနဲ့အကြမ်းနဲ့ခေါ်ယူဖို့နဲ့ပေးထားတဲ့ကတိတွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်ဖို့အတွက်မြန်မာအပေါ်မှာဖိအားတွေပေးနေတာကကုလသမဂ္ဂတွေမဟုတ်တော့ပဲခြားအဖွဲ့တွေလည်းပါဝင်လာပါတယ်
။ဒုက္ခတွေပြီးဌာနပြောင်းရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကသဘောတူထားချက်ကလည်းအခုချိန်ထိအကောင့်အထည်မပေါ်သေးပါဘူး။ဒုက္ခသည်တွေကနိုင်ငံသားဖြစ်ခွင့်ပေးဖို့ရိုဟင်ဂျာဆိုတာကိုအတိအမှတ်ပြုဖို့နဲ့လုံခြုံရေးအမတ်တမ်းချက်ဆက်တာတွေကိုတောင်းဆိုကြပါတယ်။ HRW အဖွဲ့ကြီးက Phil Robertson ကအခုလိုသုံးသပ်ပါတယ်
။ Well, we've not seen that political commitment. To be honest, we have our doubts.
ယူသားဆုံးပြောရရင်တော့တကယ်တမ်းစစ်မှန်စွာဆောင်ရွက်လို့စိတ်မတည်ရသေးပါဘူးကျွန်တော်တို့တန်တရားကိုရှိပါတယ်ဗကန်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေကတသိန်းမပေါင်းကျော်ရှိတဲ့ရိုဟင်ဂျာတွေပေါ်ပြုမှုဆက်ဆံမှုတွေကြောင့်ကျွန်တော်တို့ဒီလိုပြောရတာပါလူတွေက2012ခုနှစ်မှာအိုးအိမ်စွန့်ထွက်ပြေးရသူတွေပါစခန်းတွေထဲမှာအပြစ်ထွက်ခွင့်စိတ်ပင်ခံထားရသူတွေရွှေ့ပြောင်းမှုမရသူတွေလည်းရှိပါတယ်အသက်မွေးဝမ်းကြောင်းအလုံးလုံးခွင့်မရှိသလိုကျမရေးနဲ့ပညာရေးလိုအခြေခံဝန်ဆောင်မှုတွေလည်းမရကြပါဘူး
နိုင်ငံတိုင်းဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဥမြင့်သူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကဌာနပြောင်းရေးအလားအလာရှိတဲ့ရိုဟင်ဂျာ2000ခွဲရဲ့စီးရင်အစ်စ်ကိုတနင်္လာနေ့တုန်းကလွှဲပြောင်းပေးခဲ့ပါတယ်ဒုက္ခသည်တွေပြန်လည်ခံဖို့မြန်မာဘက်ကအစင်းနဲ့ရှိနေပြီလို့လည်းဒီဇိုင်းမှတ်မှတ်ပြောဆိုနေတာပါထွက်ပြေးရသူတွေကို မြန်မာနိုင်ငံကဟုတ်မဟုတ်စီစစ်ပြီးလက်ခံတယ်လို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုတ်ကိုလက်တင်မခံဘူးလို့နိုင်ငံသားဖြစ်ခွင့်ကိုလည်းအမှတ်ခံချက်မပေးပါဘူးရှင်